မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးနေချိန်မှာပဲအများပြည်သူနဲ့သက်ဆိုင်ရာနေရာတွေမှာလူစုလူဝေးလုံခြုံရေးကိုထိန်းချုပ်နိုင်မှုတာဝန်ရှိသူတွေကြိုးပမ်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကပ်ရောဂါကူးစက်သူအတည်ပြုလူနာနေစဉ်800ကျော်လောက်နဲ့အများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာအိမ်ပြင်မထွက်ရအမိန့်ထုတ်ထားပေမယ့်အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာလူအများပြားနဲ့စီကားနေတာကြောင့်ထိန်းချုပ်နိုင်မှုကြိုးပမ်းနေပါတယ်။မကြသေးခင်ရက်တွေကလူများပြအပန်းဖြေလာရောက်ခဲ့ကြတဲ့ရန်ကုန်မြို့နယ်ကမဟာဗန္ဓုလပန်းညံကိုလည်းဒီကနေ့ကစပြီးရက်အကန့်အသတ်မရှိပိတ်လိုက်ပါတယ်။အခုလိုအများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာသွားလာလှုပ်ရှားမှုတွေကန့်သတ်လိုက်တဲ့အတွက်ယောဂကူးစက်နိုင်ရည်ကိုလျှော့ချနိုင်မယ်လို့မျှော်လင့်ကြောင်းလည်းရန်ကုန်တိုင်းဖြားနာကူအခမဲ့စည်းကမ်းတွေရဲ့တာဝန်ခံဒေါက်တာချော်မင်းထွန်းဟောက် VOA ကိုပြောပါတယ်
။ကိုဗစ်ကအဓိကလူစုလူဝေးတုံးရင်ရောကူးစက်မှုများမယ်များမယ်။လူစုလူဝေးမရှိတော့ဘူးပေါ့နော်။အဲဒီအတူတယောက်အနေနဲ့အဲမတ်စတာမယ်အကောက်ဝယ်ပစ္စည်းတဲ့ဒေသအပြည့်ထွက်မယ်ဆိုရင်ပေါ့နော်ခုနကဒီကူးစက်မှုကိုရှော့ချနိုင်တယ်ပေါ့နော်အခုဒီလှုပ်ဆောင်ဟိုကတော့မန်နေဂါဆိုနောက်တော့ကြာနေအစိုးရကလှုပ်တင်တယ်ပေါ့နော်ကျွန်တော်မြင်ရတော့လှုပ်တင်တယ်အခုတော့အချိန်တော့မနှောင့်သေးပါဘူးဒါပေမဲ့ဒီရတော့ထိအောင်မယ်လို့မြင်ပါတယ်နောက်ပိုင်းဒီသူစုလူတွေလုံးမဲ့ပွဲလမ်းတစ်ပင်တွေခန်းသားတွေပေါ့နော်အဲ့ဒါတွေဖြစ်နိုင်တော့အခုကစပြီးတော့ပေါ့နော်မလှုပ်ဘူးဆိုရင်ဂျမိုင်းမြေဌာနတွေချမှတ်ထားတဲ့စီမင်းစီကံတွေလိုက်နာမယ်ဆိုရင်ပေါ့နော်ဒီပြည်သူတွေဘက်ကပူးပေါင်းပါဝင်မယ်ဆိုရင်တထောင်အောက်ကိုချက်ချင်းဆိုချက်ချင်းရောက်သွားလိမ့်မယ်ပေါ့နော်အဲကျွန်တော်အဲ့လိုမျှော်လင့်ပါတယ
်အများပြည်သူနဲ့ဆိုင်တဲ့အပန်းဖြေနေရာတွေမှာအသွာလာတွေကန့်သတ်လိုက်တဲ့အတွက်ယောဂကုသမှုအနေရကိုရှင်းချနိုင်မယ်လို့မျှော်လင့်နေကြပေမယ့်မြို့ကန်တွေရဲ့နေစဉ်ဘဝတွေမှာမထိခိုက်အောင်လုပ်ဖို့တိုက်တွန်းသူတွေလည်းရှိပါတယ်အထူးသဖြင့်ကာယယောဂကုသမှုတွေမြန်မာနိုင်ငံမှာအဆိုးဆုံးအခြေအနေနဲ့ကြုံနေရတဲ့အတွက်အိမ်ပြင်မထွက်ရအမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းတွင်ကာယယောဂကာလအချိန်ကြာလာတာနဲ့အမျှမြို့ကန်တွေအတွက်အခက်အခဲကြုံနေရတာတွေကိုလည်းထည့်သွင်းစဉ်းစားဖို့လိုနေပြီလို့ရန်ကုန်မြို့ကန်ကိုထက်ညီတော်ကပြောပါတယ
်ပြည်ပြင်းတယ်လို့တော့ထင်တာပဲဘာလို့လဲဆိုတော့ဟိုဘလိုပဲဖြစ်လေဟိုလူတွေကူးဖို့တက် gathering လုပ်ထားပေးဖို့ဖွင့်ပြတဲ့နေရာကြီးလိုမျိုးဖြစ်နေတယ်ပြီးတော့ဘလိုပဲဖြစ်လူဆိုတာကတော့စားတယ်တောက်တယ်ပါညာဆိုရင်တော့ message တော့ဘလိုပဲဖြစ်တက်ထားလဲဖွင့်တော့စားမှာပဲနဘူတဲကလည်းသူကသူသူ့ရဲ့ပုံစံကတယောက်ကနေ၂ယောက်၂ယောက်ကနေ၄ယောက်ဆိုတော့ပုံစံမျိုးကူးနေတာဖြစ်တဲ့အတွက်ပိတ်သွားတယ်ဆိုတဲ့အတွက်တော့မရေဒီကူးနိုင်တဲ့နေရာတော့နေသွားတယ်ရင်းပင်နေသွားတာပဲဖြစ်နေလို့ဖြစ်နေအဲ့တော့ကူးတာတော့ဆော့ချနိုင်တယ်ဒါပေမဲ့ကျန်တော့ကျန်နေမှာပေါ့လူတွေကဒီအခန်းကျင်းလိုက်တဲ့နေရာတော့မုန်းကြတယ်အပြစ်ထွက်ချင်တယ်ဆိုလို့ရှိရင်လည်းအဲ့ဒီကိစ္စတွေတော့အစိုးရကဘယ်လိုစီစဉ်ပေးမလဲတော့မပြောတတ်ဘူး long term plan ရှိမလားပေါ့နော်စဉ်းစားကြည့်တာတော့နောက်နောက်လည်းရှိမလားဆိုတာကဒီနေရာတွေကိုအသုံးပြုခွင့်ပေးတော့ပြင်မယ်ဒါပေမဲ့ဘလို့အသုံးပြုခွင့်ပေးမှာလဲဒါစကားတွေပုံမှန်လေးပုံမှန်သွားတယ်လာတယ်လူတွေရှိတာပဲနည်းနည်းများလဲဆိုတော့ဒါအဲ့လိုမျိုးလူတွေတော့ဘယ်လိုစီမံလဲဆိုတာဒါတော့အစိုးရတစ်ခုလို
မြန်မာနိုင်ငံမှာယောဂကူးစက်သူအတည်ပြုလူနာဒုတိယအများဆုံးရှိနေတဲ့မန္တလေးတိုင်းတွေကမြို့နယ်တချို့မှာလည်းမလိုအပ်တဲ့အိမ်ပြင်မထွက်ကြဖို့ညွှန်ကြားထားပြီးမလိုက်နာသူတွေကိုတံဝေရအရေးယူတာတွေလည်းရှိနေပါတယ်ကျမရင်းနဲ့အောက်စားဝင်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကံရောဂါကြောင့်သေဆုံးသူ2000ကျော်နဲ့ကူးစက်သူအတည်ပြုလူနာ3000လောက်အထိရှိနေပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။